ိုးကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကန်မြို့မှာဘုံပေါက်ခွဲမှုဖြစ်ပွားခဲ့တာကြောင့်အနည်းဆုံးလူ၈ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးဒဏ်ရာပြင်းထန်သူတချို့ကိုလာရှုစီရင်ကိုပို့ဆောင်ထားပါတယ်ဒီပေါက်ကွဲမှုဟာအစိုးရရဲ့ငြိမ်းချမ်းကော်မရှင်အဖွဲ့ဟာကိုးကန်တပ်ဖွဲ့ပါဝင်တအန်းခေါ်ပလောင်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့ဆွေးနွေးဖို့ပြင်ဆင်နေချိန်နဲ့လဲတိုက်ဆိုင်နေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့လောက်ကင်ဒေတာဟာ MNDAA ခေါ်ကိုကန်တက်ဖွဲ့နဲ့အစိုးရတက်မတော်အကြား2015ခုနှစ်ဖေဖော်ဝါရီလကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ရတဲ့ဒေတာဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကဒေတာရင်းတည်ငြိမ်မှုရှိတာကြောင့်စစ်အုပ်ချုပ်ရေးရုပ်သိမ်းခဲ့တဲ့နောက်အင်ကာနေ့ကတော့လောက်ကင်မြို့မှာပထမဆုံးပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်လောက်ကင်မြို့ပေါက်ကွဲမှုကိုဒေတာခံတယောက်ကအခုလိုပြောပါတယ
်ဒီမှာ4နာရီခွဲနေ55နာရီကြာတယ်မှာပေါ့နေရာကတော့ဒီလိုမြေထဲမှာဒီဘုံအဝိုင်းအောက်ဘက်ကကိုထိုင်ဝါဆိုးရရှိမှာဒီဘုံအောက်ကအောက်ဘက်ရောစံရတိချီရဲ့နောက်ပြီးတော့ဟိုဒီမတ်တိကတိချီလို့ပြောတာပဲစံရရတာပဲဟိုဒါရီယာရှိရတဲ့လူကြီးကစံရနေနေရဟိုဒီကြတော့ကျွန်တော်လည်းမသိဘူးပြရတော့
ချင်းပြည်နယ်ရဲတပ်ဖွဲ့ပြည်နယ်ဒုရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကဘုံပေါက်ကွဲမှုဟာအင်္ဂါနေ့ညနေ 4:35 မိနစ်ကအမှတ်3ရပ်ကွက်ရင်ဖုံးလမ်းစုံအနီးကလျှက်စစ်ပစ္စည်းဆိုင်ရှိမှရပ်ထားတဲ့ဆိုင်ကကနေပေါက်ကွဲတာဖြစ်ကြောင်းပြောပါတယ်။ပေါက်ကွဲချိန်မှာအနီးကဖြတ်သွားတဲ့ကားပေါ်မှာလိုက်ပါလာသူနဲ့အနီးနားကဖြတ်သွားသူ6ယောက်မိုင်းစက်ထိမှန်ပြီးဒဏ်ရာရခဲ့တယ်လို့ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်။
မတော်ရင်ဘောက6ယောက်ကျွန်တော်တို့လမ်းဘောက2ယောက်ရှိရပါခင်ဗျ။ကြား9မှ3မှ။တချို့ကမိုင်းစားတွေဝင်သွားတော့ဟိုလာရှိုးဆေးရုံတော့မနေညက2ယောက်ရောက်တယ်။ပြီးတော့ဒီနေ့နေ့လယ်2နာရီမှ4ယောက်ထားရောက်တယ်။ရှင်နေကတော့သူကတော့လောလောဆယ် operation လုပ်ပြီးမှပဲပြောရရပါ။တော့ဆိုတော့သူတို့နေရတော့အစတွေအထဲမှရှိနေတော့ခွဲထွက်ဖို့တော့သူတို့လုံတာပေါ့
။လောက်ကိုင်းမြို့မှာလုံချုံရေးကိုပုံပုံတင်းကျပ်ထားတဲ့လူလည်းအခုလိုဆက်ပြောပါတယ်။
အဲ့ဒီတရားဝင်မောက်ပြတဲ့ရန်လုံးကျိုင်းဘိတ်ခေါ်တာပေါ့အဲ့ဘက်ကနေရှာတယ်။နောက်ကျွန်တော်ချင်းရှိရောတော့လည်းရောက်ပေါ့ရှာရတယ်။အဲ့ဒီမှာနေဖိတ်ဆိုရှာတယ်။နောက်လာကြမျိုးအဝင်ဖွဲ့သွားလာဒီသွားလာနေတော့ဒါရတယ်ဖိတ်ဆိုပြီးတော့ရှာပြတာရတယ်။ဒါလှည့်ခင်းပေါ့လှည့်ခင်းမှာတော့မတော်ရလှည့်ခင်းစားခင်းလှည့်ခင်းနောက်ကတော့မျိုးရေးကြီးချက်ချက်ရှာနေတော့စောင့်ကြည့်နေတယ်ပေါ့။နေ့ကတော့ရဲရဲလှည့်တယ်ညကျတော့တက်မလို့ဒီပေါ်မျိုးတော့ဆဲတယ်။ဒါကအဲ့ရင်ဖြစ်တာပေါ့။ဒါဆဲဖို့ကန်းနေအဲဒီမော်ဒယ်ကြီးဒီပါလာရောက်လုပ်ကြတဲ့လူသမားတွေတဲ့ကိုတဲ့တန်းတရားတွေပေါ့ဒါတွေကျွန်တော်စောင့်ကြည့်နေတာလုပ်ပါလိုက်ကြ။ဒါမျိုးသူမြင့်ထားပါလို့သူမျိုးလည်းစောင့်ရတာပါ
။ဘုံထောင်နဲ့လက်တဲ့တရားခံကိုတော့စုံစမ်းနေစေဖြစ်ပါတဲ့။ပြီးခဲ့တဲ့ February လကလောက်ကင်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့ကတော့ဒီပေါက်ကွဲမှုဟာသူတို့လက်ချက်မဟုတ်ကြောင်းနဲ့ဇူလိုင်လ31ရက်နေ့ကတော့ကုန်းချမ်းနဲ့တာရွှေထံအကြားမှာတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ကြောင်းကိုကန်တပ်ဖွဲ့ကတမူတူကပြောပါတဲ
့။အဲ့ဒါအရင်တော့မဆိုင်ဘူး။ဟုတ်တယ်ပေါ်ဆိုချောင်းဖဲလာဒီလိုမသိလို့31ရက်တခါတော့စိတ်ပဲဖြစ်နေဒီလိုလည်းခံနေနေရတယ်လို့လာတယ်ဆိုအချစ်တာကုန်ကြာတာကြားထဲမှာစိတ်ပဲဖြစ်နေ
ဒီအပိုင်းတွေအတွင်းမှာတော့ပြည်တော်စုငင်းချဲရေးညီလာခံ27ရာစုပင်လုံမှာပါဝင်ရေးအတွက်အစိုးရရဲ့ငင်းချဲရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတွဲဆုံဆွေးနွေးတာတွေရှိနေပါတယ်လာမယ့်ရက်ပိုင်းတွေမှာတော့ဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့ငင်းချဲရေးကော်မရှင်အဖွဲ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခွင့်မရှိတဲ့ကိုကန့်ပလောင်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့အတွက်ညှိနှိုင်းနေကြောင်းလည်းငင်းချဲရေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်